မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အာဏာရှင်ဟာတရားဝင်မှုမရှိကြောင်းနဲ့အကြမ်းတ်ဖက်ငင်းကြဲစွာဆန္ဒပြသူတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဆနစ်တကျကျူးလွန်နေတာအတွက်ဒီစစ်အာဏာရှင်မှာတာဝန်ရှိကြောင်းမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew ကကြေညာရင်းမှာပြောကြားလိုက်ပါတယ် February 22ရက်ကနေ March 19ရက်နေ့ထိကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့46ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေကိုအထူးကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပြီးသူတင်သွင်းတဲ့အစီအစဉ်ဆောင်ရွက်မှာမြန်မာစစ်တပ်ကဘလို့ရတားစုအကိုဖျောက်ကြတာပြည်သူပေါ်မှာတစ်ဖက်တိုက်ခိုက်တဲ့ရာဇဝတ်မှုဘလို့ကျူးလွန်နေဆိုတာအပြင်တရားမဲ့ဖန်ဆီးထားတာတွေနဲ့ပတ်သက်ပြီးအသေးစိတ်တင်ပြထားတာဖြစ်ပါတယ်။အခုနောက်ဆုံးငင်းကျန်းစွာဆန္ဒပြသူ38ယောက်တည်ဆုံးခဲ့တဲ့ဗိုလ်ခုနဲ့ရင်းနဲ့စစ်တပ်ချင်းမုံမှုမျိုးဆိုင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုလို့အကြောင်းလဲ Tom Andrews ကပြောပါတယ်။တရားမျှတမှုလူခွင့်နဲ့ဒီမိုကရေစီရေးကွက်ရပ်တည်ပြီးတောင်းဆိုဆန္ဒပြနေသူတွေကိုဆက်အလာပိုင်းတွေကနေဆန်လို့တိုးပြီးရင်းရဆက်ဆက်ချင်းမုံလာတာတွေ့ရကြောင်းနဲ့ကိုယ်နိုင်ငံအနာဂတ်အတွက်တန်လိချန်ချလှုပ်ဆောင်နေတဲ့ဒီပြည်သူတွေကိုနိုင်ငံတကာအတိုင်းအတာကနေအရေးတကြီးတက်တက်သားသားထောက်ခံမှုပြရမယ်လို့လည်းပြောပါတယ်။တောက်ကြံနဲ့ကျင်းပမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးဆွေးနွေးပွဲမှာကောင်စီကနေမြန်မာစစ်အာဏာရှင်ပေါ်မှာပြစ်မှတ်ထားအရေးယူတာလင့်တမရအောင်တားမြစ်တာအပြင် ICC နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းပြီးကျူးလွန်သူတွေကိုအရေးယူပေးဖို့တောင်းဆိုတာအထိတက်တက်သားသားလှုပ်ဆောင်ကြဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူလူအလိုမရှိတဲ့တကယ်တမ်းတရားဝင်မှုမရှိတဲ့အာဏာသိမ်းဆက်အာဏာရှင်ကိုတေဝံအတိမမပြုတ်ဘဲတောင်းဆိုခဲ့ပါတယ်။